ပရတိန်နိုင်ငံလန်နမ်မြို့ကမြန်မာတန်ယုံမှာရုံတွင်းအာဏာသိမ်းတဲ့သဘောဖြစ်ပေါ်နေပါတယ်။ပုတ်ထုံးနေနောက်မိုင်းကမြန်မာတပ်မကြီးခဏအပြင်းသွားနေတဲ့အချိန်မှာတန်ဝန်တန်းတို့ကအထက်ကနေတကားပိတ်ထားပြီးတော့အဝင်ခံမှုငင်းဆန်ခဲ့တာလို့လည်းတန်ယုံအပြင်ကအခြေအနေကိုလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေသူတွေကပြောပါတယ်။တပ်အမတ်ကြီးဦးကျော်စွာမင်းကတော့အခြေအနေကိုအခုလိုပြောပါတယ
်။ You know, you understand that it's kind of cool. The middle of London, you know.This kind of you know, coup is not going to happen.
ဒါအာနာသိန်းတဲ့ဘောပါလန်ဒန်မြို့လေကောင်မှာဖြစ်နေတာပါဒီလိုအာနာသိန်းတဲ့ပုံစံမျိုးလှုပ်လို့မရဘူးလို့တန်အမတ်ကြီးဦးကျော်စွာမင်းကပြောသွားတာပါတန်ယုံအပြင်ဘက်ကကားပေါ်မှာရှိနေပြီးတန်ယုံနဲ့ပြန်ဝင်ခွင့်ရဖို့ပြည်ရှားရဲတပ်ဖွဲ့ကိုအကူအညီတောင်းခံထားပေမဲ့တန်တမန်ပိုင်းနယ်မြေဖြစ်တာကြောင့်အရေးယူဆောင်ရွက်ပေးလို့မရကြောင်းတုံ့ပြန်ခဲ့တယ်လို့လည်းလူမှုကွန်ရက်ထုတ်လွှင့်မှုတွေမှာပြောဆိုခဲ့တာတွေ့ရပါတယ်တယုံပြပကိုရောက်လာတဲ့မြန်မာနိုင်ငံသားတချို့ကတော့လူစုခွဲဖို့ရဲတပ်ဖွဲ့ကတတိပေးခဲ့တာကြောင့်လူစုလူဝေးကြီးကြီးမားမားတော့မရှိခဲ့ပါဘူး။တယုံအပြင်မှာပြန်ဝင်ခွင့်ရဖို့ဆောင်ဆိုင်နေကြတဲ့တပ်အမတ်ကြီးဦးကျော်စွာမင်းကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာတော့လက်တလောမှတ်ချက်မပေးလို့တဲ့ကြောင့်တုံ့ပြန်ခဲ့ပါတယ်။တပ်အမတ်ကြီးဦးကျော်စွာမင်းဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ပ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြန်လည်ပေးဖို့လဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပူပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးအပါအဝင်နိုင်ငံတကာမှရှိနေတဲ့တန်တမာဝန်ထမ်းအတော်များများလည်းပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ဒီအချိန်မှာပဲမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုမတ်လ9ရက်နေ့ကလေးကပြန်ခေါ်ထားပြီးဖြစ်ကြောင်းမြန်မာနိုင်ငံခြားရေးဌာနကလန်ဒန်မြန်မာတန်ယုံတစိတုံနဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဧပြီလ9ရက်နေ့ညနေ 9:00 မှာတာဝန်ပြေးဆုံးသွားတဲ့ဦးကျော်စွာမင်းနေရာမှာတပ်အမတ်တင်မခန့်ရသိခင်တန်ယုံယာယီတာဝန်ခံဒေါက်တာချစ်ဝင်းကိုသူ့တံမှုအဖြစ်တာဝန်ပေးအပ်ထားကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။